ရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာဒီကနေ့မနက်2:00ကျော်လောက်အချိန်ရဲတွေကင်းတဲ့အချိန်မှာတော့မသိငါဘွေရကားတစ်စီးနဲ့လူတူဦးကိုဖမ်းဆီးခဲ့ရမှာလက်နက်နဲ့ကြီးစံတွေမှတ်ပုံတင်ကပ်ပြားတွေနိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ပါတယ်အခုလိုဖမ်းဆီးရမိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကွင်းဆက်တီကိုလည်းစုံစမ်းဖော်ထုတ်နေတယ်လို့တာမွေမြို့နယ်ရဲမှူးကြီးကပြောပါတယ်အသေးစိတ်မအ ဒီနေ့မနက်၂နာရီကျော်အချိန်မိဖွဲ့မိရထားတဲ့ကားတစ်စီးကိုကင်းလဲတဲ့ရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးရတာကနေမတင်အားဖွဲ့လူတအုပ်နဲ့အတူလက်နဲ့ကြီးစံမပေါတင်ကပ်ပြားတွေနဲ့နိုင်ငံကိုလက်မှတ်တွေကိုတွေ့ခဲ့ရတာပါဒီကိစ္စတွေနဲ့ပတ်သက်လို့တာဝန်မျိုးနယ်ကရဲမှုကြီးခေမောင်မြတ်ကိုဆက်သွယ်မေးကြည့်ရဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်ဟုတ်ကဲ့ရှင်တူအဲ့မှ ါတယ်များဖန်စီရမိလဲရှင
်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်မပြောနိုင်ဘူးလေ
ဟုတ်ကဲ့ရှင်ဟုတ်ဆိုလက်နဲ့တွေပါလိဆိုတော့ပါလားရှင
်ဟုတ်ကဲ့အင်းလက်နဲ့ကတော့စနစ်ပါပါလား
ဟုတ်ကဲ့နိုင်ငံသားစီစီရေးကပြအတုရောပါလားရှင်ဟုတ်လားရှင
်ဒီကဲဒါအတုအစ်စ်ဆိုတော့ဒါစီစစ်အောင်ပါပါလေဟုတ်ကဲ့တော့ဆရာကျွန်တော်တို့ကဟိုသူတို့ရဲ့ဟိုဝင်းစစ်တွေပါလေကျွန်တော်တို့ကစုံစမ်းသိကြအောင်မှာဖြစ်ဖြစ်ကျွန်တော်တို့ညီရတာအားမပြောအောင်ပြောလို့
ရဲမူကြီးခင်မောင်မြတ်ကတော့နောက်ထပ်ခွင်းဆက်တွေစုံစမ်းနေစေကာလဖြစ်တာကြောင့်ပြောနိုင်သလောက်ပဲပြောပြရခြင်းဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကပဲလူမှုကွန်ရက်စာမျက်နှာတွေကနေ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလှုပ်ကြံမယ်ဆိုတဲ့အကြောင်းကိုရေးသားထားမှုတွေကြောင့်ရည်သားသူကို NLD အနေနဲ့တရားစွဲဆိုမယ်ဆိုပြီးကြရဲရဲခန့်မှုတွေရှိနေတဲ့အချိန်မှာအခုလိုမျိုးရန်ကုန်မြို့မှာလက်နက်နဲ့ကြီးစံတွေကိုင်ဆောင်ထားတဲ့အသက်26နှစ်အရွယ်လူငယ်တဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရသူကအလုံမြို့နယ်မှာနေထိုင်တဲ့ကိုအောင်မြတ်ကျော်လို့သိရပြီးသူနဲ့အတူ Toyota အမျိုးအစားကားတစ်စီးလက်နက်တစ်လက်နဲ့ကြီးစံအထောက်80ကျော်မှတ်ပုံတင်ကပြား3ခုနဲ့နိုင်ငံကုလက်မှတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်။သူ့အနေနဲ့ဘာရွယ်ချက်နဲ့နိုင်စင်မဲ့လက်နက်တွေကိုကင်ဆောင်ထားတယ်လဲဆိုတာကိုတော့မသိရသေးကြောင်းစုံစမ်းနေစေဖြစ်ကြောင်းရဲတပ်ဖွဲ့ကတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင်။